ဒီနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုရိုက်ခတ်လာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြန်မာလူမျိုးရေးတပ်တွေရဲ့ရိုဟင်ဂျာတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်စေရေးပြင်းပြင်းထန်ထန်နဲ့အမြန်ဆုံးအရေးယူဆောင်ရွက်ဖို့လူမျိုးရေးကောင်စီနဲ့ကုလသမဂ္ဂကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းကြောင်းဒုသမ္မတမိုက်ဖန့်စ်ကမနေ့ကလူမျိုးရေးကောင်စီအစည်းအဝေးမှာပြောကြားသွားပါတယ်။ဒီရောတွင်လူသားချင်းစာနာမှုဆန်ရအကူအညီတွေကိုလည်းပေးအပ်ကြောင်းနိုင်ငံရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီကြောင့်လည်းပတ်သက်လို့မန်ရင်ဂျင်နိုင်ကတင်ပြမှာပါ။
နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ဗုဒ္ဓဘူးနေ့ကလုံခြုံရေးကောင်စီမှအငြင်းနဲ့အဖွဲ့ဝင်အင်အားကြီး9နိုင်ငံနဲ့အလက်ကျအဖွဲ့ဝင်နိုင်ငံတွေအပါအဝင်စုစုပေါင်း15နိုင်ငံကနေငြိမ်းချမ်းရေးထိမ့်သိမ်းနိုင်မဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာဆွေးနွေးရာမှာမြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုချိန်ချောက်ရာရောက်နေကြောင်းနဲ့ဒီအခြေအနေအကျက်တဲကိုအဆုံးသတ်စေရေးပြင်းပြင်းထန်ထန်အရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီကိုAmerican ဒုသမ္မတ Mike Pence ကအခုလိုတိုက်တွန်းခဲ့ပါတယ
် President Trump and I also call on this Security Council and the United Nations to take strong and swift action to bring this crisis to an end.
ဒီကြက်တဲကိုအဆုံးသတ်သွားအောင်ပြင်းပြင်းထန်ထန်နဲ့မြန်မြန်ဆန်ဆန်အရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂကိုသမ္မတ Trump ရောကျွန်တော်ပါတောင်းဆိုထားပါတယ်ပြီးတော့လည်းအကူအညီညောင်းများလိုအပ်နေတဲ့ရိုဟင်ဂျာတွေကိုမျှော်လင့်ချက်နဲ့ထောက်ပံ့မှုတွေပေးရမှာဖြစ်ပါတယ်တရားဥပဒေနဲ့ညီချမ်းဖတ်မှုတွေကိုဆုံးသတ်ဖို့မဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်အခြေအနေတွေပိုပြီးတော့ဆိုးရွားသွားနိုင်ပါတယ်ဒေသတစ်ခုလုံးမှာရှိတဲ့မျိုးဆက်ပေါင်းများစွာအတွက်တန်မြတ်အမုန်းတွေနဲ့စုပူမှုတွေကိုမျိုးစိတ်ချပေးသလိုဖြစ်နေပြီးအားလုံးရဲ့ညီညာရေးကိုချိန်ချောက်ရလဲရောက်ပါတယ
်ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေကအကြမ်းဖက်ဖိနှိပ်တဲ့လုပ်ရပ်အပေါ်မှာအမေရိကန်အနေနဲ့တုံ့လုံမိကြောင်းဒုသမ္မတမိုက်ပန့်စ်ကလုံခြုံရေးကောင်စီစီဝေးအတွင်းမှာအခုလိုပြောသွားပါတယ
် In recent weeks,The people of my country and the wider world have witnessed a great tragedy unfolding in Burma with the Rohingya people.
Recently, the Burmese security forces have been attacked by the Rohingya people. The Rohingya people have been attacked by the Rohingya people.စားတဲ့အကျန်းဖက်မြင်ကွင်းတွေဒုက္ခတွေတွေဆုလိုက်တုံလိုက်ထွက်ပြေးကြတာဒါတွေဟာအမေရိကန်ပြည်သူတွေကိုတုံ့လုပ်စေပါတယ်။ပိန်းနဲ့ချီတဲ့ကလေးငယ်တွေပါဝင်လူပေါင်း၄သိန်းကျော်ဆုလိုက်ပြုံလိုက်ထွက်ပြေးတဲ့သမိုင်းဝင်ဖြစ်ကိုကျွန်တော်တို့မြင်နေရပါတယ်။သူတို့ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့မောင်းထုတ်ခံခဲ့ကြရတာပါ။နေ့စဉ်လည်းအများပြားထွက်ပြေးလာနေကြပါတယ
်။ဆက်လက်ပြီးတော့လည်းဒုသမ္မတမိုက်ပန့်စ်ကနေမြန်မာလုံခြုံရေးတပ်တွေဘက်ကအကျန်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့လည်းအခုလိုတိုက်တွန်းသွားပါတယ်။
Yesterday, Secretary of State Tillerson discussed Rohingya refugees with Aung San Suu Kyi and urged the Burmese government
to make sure that the Rohingya people are not being targeted. 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 The Rohingya peopleအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာလုံခြုံရေးတပ်တွေကိုထပ်ပြီးတော့တိုက်တွန်းနေတာကအကြမ်းဖက်မှုတွေကိုချက်ချင်းရဆိုင်မှုနဲ့ရေရှည်ပြည်လည်ဖို့အတွက်တန်တမာရေးကြိုးပမ်းအထောက်အမှုတွေကိုထောက်ခံဖို့ပဲဖြစ်ပါတယ်
။ဒီတော့တွင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်နောက်ထပ်အမေရိကန်ဒေါ်လာ32တန်းထောက်ပံ့ပေးမယ့်အစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဌာနကမနေ့ကကြေညာခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာနရဲ့လူဦးရေဒုက္ခသည်များနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကလည်းအစီအစဉ်အသေးစိတ်နဲ့ပတ်သက်လို့သတင်းတောက်တွေကိုမနေ့ကပြောပြခဲ့ပါတယ်။ဒေါ်လာ32တန်းနဲ့က28တန်းကျော်ကိုဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်4သိန်းကျော်အတွက်ဖြစ်ပြီး3တန်းကျော်ကိုတော့မြန်မာနိုင်ငံဘက်အချမ်းမှရှိနေတဲ့ဒုက္ခသည်တွေအတွက်ဖြစ်တယ်လို့Mr. Henshaw ကပြောပါရယ်အခုထောက်ပံ့မဲ့ငွေပမာဏဟာလက်ရှိရခိုင်ပြည်နယ်ပဋိပက္ခအတွက်လူသားချင်းစာနာမှုအထောက်အကူလိုအပ်နေတဲ့ရန်ပုံငွေရဲ့၄ပုံတစ်ပုံဖြစ်ပြီး IOM, UNICEF, UNHCR နဲ့အခြား NGO တွေအပြင်ဒေသခံအဖွဲ့အစည်းတွေကတဆင့်အသုံးပြုသွားမှာဖြစ်ပါရယ်မြန်မာနိုင်ငံကဒုက္ခသည်တွေနဲ့ပြည်တွင်းနေရက်စွန့်ခွာထွက်ပြေးနေရသူတွေအတွက်အမေရိကန်ကလူသားချင်းစာနာမှုထောက်ပံ့အကူအညီပေးရမှာအခုလိုနောက်ထပ်ကူညီတဲ့ရန်ပုံငွေ32တန်းအပါအဝင်2019ခုနှစ်ဘဏ္ဍာရေးအတွက်စုစုပေါင်းဒေါ်လာ65တန်းထောက်ပံ့ပေးခဲ့ပါတယ်ရှင်